စကိုင်းတိုင်းကဏီမြို့နယ်ထဲမှာချင်းတွင်းမြစ်တစ်လျှောက်သွာလာပြီးတော့ကင်းလှည့်နေတဲ့စစ်ရရင်ဒီဘော်ကနေပြီးတော့ကမ်းမကမ်းဒီဘော်မှာရှိတဲ့ရွာတွေရှိရာဘက်ကိုလက်နက်ကြီးတွေနဲ့လှမ်းပြီးတော့ပြစ်နေပါတယ်။ဒါကြောင့်ကျေးရွာ9ရွာထက်မနည်းကဒေသခံပြည်သူတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။အိုင်တောင်ကျေးရွာဘော်မှာတော့တောက်ကြနေညတုန်းကလက်နက်ကြီးကြီးကြလို့ဒေသခံပြည်သူ3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကဏီနယ်ဘက်ကအခြေအနေရန်ကုန်ကနေသတင်းပေးပို့ထားတာနန်းလောင်ပြောပြပေးပါရှင်။
ကဏီမြို့နယ်တဲကချင်းရွံ့မြစ်အနောက်ဘက်ကမှရှိတဲ့အိုက်တောင်ချေးရွာဖက်ကိုချင်းရွံ့မြစ်ထဲတောလာနေတဲ့စစ်ကောင်စီတပ်ရဲ့စစ်ရဲရင်ဘော်ကနေလက်နက်ကြီးတွေနဲ့တောက်ကြနေကပစ်ခတ်လို့ဒေသခံ၃ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ညလုံးပေါက်လက်နက်တွေနဲ့ပစ်ခတ်လို့နှိမ်တလုံးမီးလောင်ခဲ့တဲ့အပြင်အိမ်9လုံးထပ်မံလဲထိခိုက်ပျက်စီးခဲ့ပါတယ
်။လက်နက်ကြီးကြီးကြားရောက်ပြီးတော့မှသူထိခိုက်ဒဏ်ရာရတော့တဲ့ဒီကဟို၃ဦးပါ၁ယောက်ကတော့ဒီလက်ခံပေါ့နော်ထိခိုက်သွားတယ်။၁ယောက်ကတော့ဒီလက်ချောင်းကိုလက်နက်ကြီးမှန်သွားတယ်။နောက်ဒီရောက်ကကြတော့ဒီကြလုံးတန်းလေးမှာထိကြိုက်သွားတယ်။၃ယောက်ရှိတယ်။နောက်နွားအရှူတစ်ကောင်နဲ့လက်နှက်ကြီးမှန်ပြီးတော့မှဒီနွားရဲ့ပဲပဲချမ်းတော်လေးတိုက်ဖို့ပွားဖြစ်သွားတယ်။ဒါကူမနဲ့ကိုပြေဆုံးသွားတယ်လို့လည်းကြောင်းချလာတယ်။
တောက်ကြနေအစောပိုင်းကရှင်ရွတ်မြစ်ထဲတောလာနေတဲ့စစ်တပ်ရဲရင်ကိုဒေသခံကာကွယ်ရေးအဖွဲ့တွေကပြစ်ခတ်တဲ့အတွက်တိုက်ပွဲငယ်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲဖြစ်ပြီးတဲ့နောက်ညဖက်မှာစစ်တပ်ဖက်ကချင်းတွင်မြစ်ကမ်းပေါ်ရွာဖက်ကိုလက်နက်ကြီးတွေနဲ့တရဆက်ပြစ်ခတ်တယ်လို့ဒေသခံကပြောပါတယ်။
ဘယ်လိုကြောင့်ထုတ်လာလဲဆိုတော့သူတို့ကကျွန်တော်တို့ကဟိုဘက်ကလည်းထုတ်ရဲဟိုအဖွဲရှိတဲ့ခါကျတော့ဒီသူကကျွန်တော်တို့ရွာနဲ့တက်တက်မှာအဲ့ဒီညကျတော့သူကပေါက်လျှောက်ပြစ်တော့လေကျွန်တော်တို့ဒီကနေ့ထုပြန်ထုမဲ့ပုံစံမျိုးဖြစ်ပြီးသူကဟိုမရမနာကိုပြစ်တော့တာညပိုင်းကညနေပိုင်းတော့မှတိုက်ပွဲအိုင်နာဖြစ်လိုက်ကြတယ်အင်းနာပေါ့အိုင်နာရဲ့အထက်နီးနာလေးပဲဖြစ်လာ
ဒီဇင်မာ18ရက်စနေနေ့မနက်ပိုင်းကလည်းအိုက်တောင်ရွာတောင်ဖက်၃မိုင်အကွာလောက်မှာတိုက်ပွဲထပ်မံဖြစ်ပွားခဲ့တဲ့အတွက်ဒေသခံပြည်သူကာကွယ်ရေးအဖွဲ့ဖက်ကတအူးသေဆုံးခဲ့တယ်လို့ကာကွယ်ရေးအဖွဲ့ဖက်ကပြောပါတယ်။ကဏီနယ်ဖက်မှာဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတာကြောင့်စစ်တပ်ကပြည်သူကာကွယ်ရေးအဖွဲ့တွေရှိနိုင်မယ်ထင်တဲ့နေရာတွေကိုပိတ်ခတ်နေတာပါ။အခုလိုချင်းရွံ့မြစ်ထဲကနေစစ်တပ်ကပိတ်ခတ်နေတဲ့အတွက်အိုက်တောင်ကျေးရွာအပါအဝင်ကျေးရွာ9ရွာလောက်ကဒေသခံတွေဘေးကင်းရာဖက်ထွက်ပြေးခဲ့ကြပါတယ်။ချင်းတွင်မြစ်ထဲတောလာနေတဲ့စစ်ကောင်စီရေရင်တွေအခုလိုကြေးရွာတွေရှိရာဖက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဒေသခံတွေထွက်ပြေးနေရတာရှစ်ကြိမ်ထက်မနည်းရှိသွားပြီလို့အဲ့ဒီဒေသခံကဆက်ပြောပါတယ်
သူတို့ဆုံနိုင်ဆန်နိုင်ကျွန်တော်တို့တော့ရောက်ပဲအဲ့လိုလုပ်ပြီးနေတာ5ကြိမ်6ကြိမ်လောက်ကတော့ရှိနေတယ်သူတို့ဆန်နိုင်ဆုံနိုင်ကျွန်တော်တို့ကအဲ့လိုတွေလုပ်ပြီးနေတာသူတကယ်ထိသွားတဲ့အိမ်ကတော့ပြန်လဲထူထောင်မှုကြတော့ခဲရင်းနေတယ်ဒါတော့လောကန်ရဆာအကုန်လုံးခဲရင်းနေပါလေအခုဒီနီးလောင်တဲ့အိမ်ကိုပြန်လဲပြုပြင်ရေးကြတော့အတော်လေးကိုအခက်အခဲဖြစ်တယ်
အခုလိုဘေးလွတ်ရာထွက်ပြေးခဲ့ရတဲ့ဒေသခံတွေနေရာမပြန်ခင်မပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတွေထိခိုက်ပျက်စီးခဲ့တဲ့နေအိမ်တွေကိုရှင်းလင်းရေးဒေသခံတွေနဲ့ပြည်သူကာကွယ်ရေးအဖွဲ့တွေလှုပ်ပေးကြတာပါ။အန္တရာယ်ကင်းပြီလို့ယူဆရတဲ့ကြေးရွာတချို့ပြန်နိုင်ပေမဲ့လည်းကဏီနဲ့ရင်းမာပင်နယ်စပ်ဖက်မှာစစ်ကောင်စီကစစ်ကြောင်း၃ကြောင်းတက်လာတဲ့အတွက်ထိုးစစ်ဆင်လာမှုကိုစိုးရိမ်ပြီးတော့ဒေသခံတွေဒီကနေ့အထိတင်းရှောင်ထွက်ပြေးနေကြပါတယ်။
အဲ့ဒီကင်းတဲ့ကြီးဝါမျိုးတော့ကျွန်တော်တို့ပြန်လဲပြောမှဟောဝင်ပြည့်ထားပါပြီ။ဒါပေမဲ့အဲခုလက်ရှိဒီပေါ့နော်ကင်းငယ်ဆက်မှာလည်းဒီစစ်ကြောင်းကထိုးစစ်ကိုနေမြေ၃ကြောင်းနေရာ၃နေရာနေပြီးတော့မှဒီဘက်ကိုဟိုထိုးစစ်ဆင်လာတဲ့ခုလက်ရှိမိသားမှာရှိနေတဲ့အတွက်လည်းအဲ့ဒီထိုးစစ်ဆင်တဲ့လမ်းကြောင်းဥကြီးကျဲမှာရှိနေတဲ့ဟိုကြီးဝါတွေပေါ့နော်ရင်းမပြင်းတဲ့ကင်းငယ်သက်သက်ကြီးဝါတွေကကိုဒေသခံပြည်သူလူတို့ရတဲ့ဝင်ရောက်လာတဲ့အတွက်ကျွန်တော်တို့ဘာလို့ရခြားထားနိုင်တဲ့ကိစ္စတွေဒါတွေတော့ကျွန်တော်တို့ဖြန့်ကျက်ပြောပြနေပြီးမှစီစဉ်နေပါတယ
်။ဘေးလွတ်ရာတင်းရှောင်လာသူတွေကိုကူညီပေးနေသူတွေကပြောပြတာပါ။အခုလိုထွက်ပြေးနေကြတဲ့ဒုက္ခတွေထောင်ချီရှိနေတဲ့အတွက်နေရေးစားရေးအဆင်မပြေမှုတွေလည်းရှိနေတာဖြစ်ပါတယ်။